ရှမ်းပြည်နယ်အစိပိုင်းမိုင်းယောင်းဒေသကိုဝင်ရောက်ချုပ်ကန်ထားတာမရှိပါဘူးလို့အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDAA မိုင်းလအဖွဲ့ကပြောဆိုလိုက်ပါတယ်။အဲ့ဒီဒေသကိုဝင်ရောက်လာတာကတော့စက်ကြီးကောက်ခံမှုတွေရှိလာတဲ့အတွက်လာကောက်တဲ့အဖွဲ့ကိုမလုပ်ဖို့ဝင်ရောက်ထိန်းသိမ်းတာသာဖြစ်တယ်လို့လည်းပြောပါတယ်။လက်ရှိရှမ်းမြောက်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်လို့ငြိမ်းချမ်းရေးဆွေးနွေးကြဖို့ရှိတယ်ဆိုရင်သူတို့အနေနဲ့ဝင်ရောက်ကူညီပေးဖို့အသင့်ရှိပါတယ်လို့လည်း NDAA အဖွဲ့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးဖို့တဲ့သတင်းကိုအခြေခံပြီးတော့မတ်မြတ်ဒဇင်အောင်ကတင်ပြပေးထားပါတယ်။
ပြည်ရဲ့ရပိုင်းကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ရှမ်းပြည်နယ်အရှိပိုင်းကမိုင်းယောင်းဒေသကိုမိုင်းလအဖွဲ့တွေရောက်လာတာဖြစ်ပါတယ်။ဝင်ရောက်လာတာကဒေသခံတွေစီရင်ဆက်ကြီးကောက်ယူမှုတွေရှိလာတဲ့အတွက်လာကောက်တဲ့အဖွဲ့ကိုမလုပ်ဖို့ဝင်ရောက်ထိန်းသိမ်းတာဖြစ်တယ်လို့မိုင်းလအဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်က VOA ကိုပြောပါတယ်
။တခြားမဟုတ်ပါဘူး။အဲ့ဒီထက်မှလေကျွန်တော်တို့ကအရင်ကအစိုးရကိုအပ်ပေးတာခါနဲ့တခြားအဖွဲ့မဝင်ဘူးအစိုးရပဲအချုပ်သွားမှာအခုဟာဒီလိုတခါထလာပြန်တယ်သူတို့မြို့အဲ့ဒီမြို့ထဲမှာမဟုတ်ပဲနဲ့ပေးနာမှာရွာသွေးလာပြီးမှစကြက်ကောက်တာရောတတတိစုဆုံးတာရောကျွန်တော်တို့လက်မခံဘူးအဲ့ဒါနဲ့ကျွန်တော်တို့မောင်းထုတ်တာပါစာပိုင်တော့အစိုးရပိုင်တာပဲသူတို့ရုံးရောဌာနရောအားလုံးအစိုးရပိုင်နေတယ်ကျွန်တော်တို့ကတော့ကျွန်တော်တို့အဲ့ဒီလာရွာထဲမှာမဟုတ်တဲ့လာတဲ့ကောင်တွေကျွန်တော်တို့မောင်းထုတ်တယ်အဲ့ဒီဒေတာမကဘူးသူချဆင်ဝင်လာတဲ့ကျွန်တော်တို့မောင်းထုတ်တယ်ဒေတာကပြည်သူလူထုနဲ့အော်တယ်မခံချင်ဘူးသူအေးစစ်ပဲနေချင်တယ်ဆိုတော့
ဘဲဖွဲ့ရီကဆက်ကြီးကယူနေတယ်ဆိုတဲ့မိကုန်းကိုတော့ဖြေဆိုတာမရှိခဲ့ပါဘူးအဲ့ဒီဒေတာမှာရှမ်းဖွဲ့ရီဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့အပြင်တောင်းအဖွဲ့ TNL တို့တွေလည်းနေမီတဲ့တော်လာမှုတွေရှိတယ်လို့ဒေသခံတွေဘက်ကပြောဆိုထားခဲ့ပူပါတယ်။ဇူလိုင်ဒုတိယပတ်အတွင်းလာရှုမြို့နယ်နီးစပ်တဲ့တန်ရဲမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းကိုတောင်းအဖွဲ့ TNL ကထူးစစ်ဆင်ခဲ့တာမှာဝါတပ်ဖွဲ့ UWSC တပ်တွေကတန်ရဲမြို့ကိုဝင်ရောက်တပ်ဆွဲထိန်းချုပ်တာရှိခဲ့ပါတယ်။နောက်ပြီးရှမ်းမြောက်ကမိုင်းရင်မြို့ကိုလည်း TNL ကဝင်ရောက်တာမှာ SSPP ကမိုင်းရင်မြို့ကိုအင်အားထောင်ချီဝင်ရောက်တက်ဆွဲတာမျိုးလုပ်ခဲ့ပါတယ်ဒေသခံပြည်သူလူထုတောင်းဆိုခြင်းမို့အခုလိုနေရာယူတာဖြစ်တယ်လို့နှစ်ဖွဲ့လုံးကထုတ်ပြန်ထားပါတယ်အဲ့ဒီဖြစ်စဉ်နောက်ပိုင်းမိုင်းယောင်းကိုမိုင်းလာအဖွဲ့ကဝင်ရောက်လာတာဖြစ်ပါတယ်လက်တလုံးမှာတော့စစ်ကောင်စီကအုပ်ချုပ်ရေးဆိုင်ရာကိုဆက်ပြီးတော့အုပ်ချုပ်နေစေရှိတယ်လို့မိုင်းလာအဖွဲ့ကဆိုပါတယ်လက်တလောမိုင်းယောင်းအခြေအနေနဲ့ပတ်သက်လို့ဒေသခံတွေကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းမှုကြိုးစားပေမဲ့ဆက်သွယ်လို့မရသေးပါဘူး။2029စစ်စင်ရေးဒုတိယပိုင်းအနေနဲ့တအောင်တက်မတော် TNL ကပြီးခဲ့တဲ့ဇွန်လ25ရက်ကစလို့မဟာမိတ်တပ်တွေနဲ့အတူရှမ်းမြောက်မှာရှိတဲ့နောင်ချိုကြောင်မဲမိုးမိတ်နဲ့မန္တလေးတိုင်းကမိုးကုတ်ဆတဲ့မြို့နယ်တွေကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အဲ့ဒီဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတာပါကိုကန်တပ်ဖွဲ့ MNDA ကလည်းဇူလိုင်ပထမပတ်ကစလို့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခစစ်တိုင်းတရှိရာလာရှုမြို့ကိုထိုးစစ်ဆင်နေတာပါတိုက်ပွဲတွေဟာမြို့အတွင်းပိုင်းအထိလည်းရောက်နေပါတယ်ရှမ်းမြောက်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့နေရာစုံမှာစစ်ပောင်ကျင်းနေတာနဲ့ပတ်သက်ပြီးတော့မိုင်းလာအဖွဲ့သဘောထားကတော့ပြည်သူကိုကြည့်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးကြဖို့နဲ့ဆွေးနွေးမယ်ဆိုရင်ဝင်ရောက်ကူညီပေးဖို့အသင့်ရှိတယ်လို့ဦးကြည်မြင့်ကပြောပါတယ်
။ကျွန်တော်ကတော့တိုင်းပြည်ကပြည့်မခံချင်ဘူး။ကိုကံဖက်မှလည်းကျွန်တော်တို့ပြောပြတယ်။မြို့ပြည့်ရွာပြည့်နဲ့ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုရမှာခက်တယ်။မင်းတို့ကတခြားနဲ့ဆွေးနွေးနည်းနဲ့ဖြေရှင်းနိုင်တဲ့လမ်းကြောင်းရှိရင်လုပ်ပါလို့သူတို့ကလည်းလုပ်ချင်တယ်လို့အတန်ထွက်နေတယ်။ဒါပေမဲ့ဘယ်လိုနဲ့လုပ်မလဲဆိုတော့အဲ့ဒါဆိုတော့ခင်ဗျားတို့အဲ့တော့လုတ်ချင်တဲ့ဆိုရှင်နီလာအမျိုးဆောင်ရှိတယ်လို့အဲ့ဒါတော့ပြောတော့ပြောထားတယ်ဒါပေမဲ့လက်တွေ့ပြီလို့အကောင့်ထဲပုံမှန်တော့မသိသေးဘူးဘာကြောင့်ဆိုတော့ပြည်သူလူထုသိနာလွင်တာနဲ့မရဘူးလေကြည့်လို့မကောင်းတော့ဘူးအခုကပုံစံလုံးဝပြောင်းသွားပြီလေအရင်ကမြို့ထဲမှာတော့ကြောက်တာမရှိဘူးတိုးထဲမှာပဲတိုက်ပွဲဖြစ်တယ်အခုမြို့ထဲမှာတိကျောက်လာတာဆိုတော့တခြားကျွန်တော်တော့မပြောလို့ချင်ဘူးပေါ့အော်ကျွန်တော်တို့လာတောင်းဆိုတဲ့ကူညီပေးပါဆိုလို့ရှိရင်တော့ကျွန်တော်တို့ကူညီမှာပဲဒါပေမဲ့ကြံတဲ့အချိန်မှာတော့ကျွန်တော်တို့တပြောလို့ခက်တယ်လေကျွန်တော်တို့ခုနလိုလိုပဲအကြံကြံပဲပေးနေတာပေါ့
အတီမပြုတ်နိုင်သေးတဲ့တည်င်းရစစ်ကောင်စီကဝါတပ်ဖွဲ့ UWSC ဌာနချုပ်ပန်ဆန်းဒေသကိုတွားရောက်ပြီးလက်ရှိရှမ်းမြောက်တိုက်ပွဲတွေရပ်တန့်ပြီးဂျာဝင်ဆောင်ရွက်ပြီးဖို့တောင်းဆိုခဲ့တာတွေလုပ်ခဲ့တယ်လို့တိုင်းဒေသအဖွဲ့တချို့ကပြောဆိုထားပါတယ်ရှင်